ရားမနာတဲ့ပုဂ္ဂိုလ်တွေကတော့တရားရတာကိုကိုယ်တိုင်းနဲ့မသိရဘူး။တရားရတာမသိရတော့တရားရတာတွေမှသစ်တဲ့ပြီးတော့ရသားမယ်။မချမ်းသာ၊ဖူချမ်းသာ၊နိဗ္ဗာန်ချမ်းသာတွေကိုလည်းမရဘူးပေါ့။ဒါတော့မြတ်စွာဘုရားရဲ့သာသနာတော်ကြီးနဲ့တွေ့ကြုံပါတော့လဲ။ရသင်ရလိုက်တဲ့အဖို့အတန်ဆုံးတရားမူတွေမှဆုံးရှုံးပြီးသွားနိုင်ပါလေ။ဒါကြောင့်မို့တိုင်းမင်းကြီးတာကအကျုံနောက်မိတာနဲ့တူတယ်။အကျုံနောက်မခံကြပါနဲ့တဲ့။လောကမှာအကျုံနောက်ကြလို့ရှိရင်လွံ့မြောက်အောင်အမနာထုတ်ကြရတယ်။ဒါလိုပဲဓိနာမိတာတရားဆိုတဲ့အကျုံနောက်လဲမခံရအောင်အကျုံနောက်မှလွံ့မြောက်အောင်အထုတ်ကြရလိုပါတယ်။ဒါကြောင့်တိုင်းမင်းကြီးမှုဖြစ်ပေါ်လာရင်သူ့မှာပြီးတော့ပဲရမယ်။ဒါကတော့တရားထုတ်တဲ့အခါမှပို့ပြီးတော့သုံးကြပါလေ။တရားအမထုတ်ပဲအလွတ်နေတဲ့အခါမှာတော့ဒီလောက်သုံးကြလာပါဘူး။အလွတ်နေတဲ့အခါမှာတော့ရှင်းမပြီးပဲဘုရားဒီလောက်ယဉ်ကြည့်လာပါဘူး။တရားထုတ်နေတဲ့အခါကာလအတွင်းမှာအဲ့ဒီပြင်းတာတွေကိုမှတ်ရမယ်။အဲဆွေးရမယ်။တိုင်းမိုင်းပြင်းကြီးချုံနောင်မိမှသည်ပဲပြောက်လေဆိုမေရာပြီးတော့ဥဒိစ္စကုက္ကုစာတဲ့ဥဒိစ္စပြန်လွယ်မှုကုက္ကုစာပူပါမှုကျမ်းစာဆိုတာစိတ်တွေတောင်ပြေးမြောက်ပြင်းနဲ့ပြေးနေတာပါပဲခန္ဓာကဥပ္ပေတုကဟောသွားတယ်တရားလည်းတော်ကာလအတုံးကကိုတော်လေးတစ်ပါးမထေကြီးကိုရက်ခနေရင်စိတ်ကူးတွေတောင်ရောက်မြောက်ရောက်နဲ့ရောက်နေပုံတွေကိုကြားလိုက်ရတယ်မဟုတ်လားအဲဒီကိုတော်လေးကစိတ်ကူးထဲမှာသူထွက်ပြီးတော့ကြက်မွေးလိုက်စိတ်မွေးလိုက်နဲ့အိမ်တော်လည်းကြားလည်းတော့ဆုံးသူစင်ကြီးကိုရိုက်ရိုက်တော့မှမထေကြီးကိုရိုက်မိသွားလို့စိတ်ကူးတွေလွန်းနေမှပြီးသွားတယ်ဆိုမို့လားအဲ့ဒါကြမ်းလွင်တာပါပဲကိုကိုစစိတ်ပူပါမှုဆိုတာကတော့ဂျုံမှမိကြောင်းမှမိရာလေးတွေကိုပြန်တွေးပြီးတော့စိတ်နှုံးပူပါနေတာပါပဲကြောင်းမှကြောင်းမိနေတယ်ဂျုံမှလုံးမိနေတယ်ငါမာတာပဲဆိုပြီးအဲဒီလိုပူပန်းနေတာမျိုးပါပဲအဲ့ဒါကိုကုက္ကုစလို့ခေါ်တယ်အဲ့ဒါတွေဖြစ်ပေါ်လာလို့ရှိရင်လဲကျွတ်မှပြီးတော့ပဲပါတဲ့အဲ့ဒါတွေကဘာနဲ့တူတယ်ဆိုလို့ရှိရင်သူ့ကြုံခံရတာနဲ့တူတယ်သူတော်ဘာကြီးကြုံခံနေရလို့ရှိရင်ကိုယ်ခွင့်ရေးဆိုတာဘာမှမကြည့်တော့ဘူးကျွတ်စနစ်ရှိတဲ့ခြေခွတ်တုံးကပေါ့လေအဲဒီခြေခွတ်တုံးကဝိရစနစေစသည်ဖြင့်သူအကျိုးကလေးမပေးနိုင်တာနဲ့လဲကျွန်ဖြစ်သိမ့်ခါရတဲ့ဒီလိုလူမှာအရှင်သခင်ရဲ့အလုပ်တွေကိုလုပ်ရတယ်လူခိုင်းတာလို့လူထားရမှနေသူကျွေးတာစတာပဲဘာမှကိုယ်ကစီလည်းမရှိဘူးကိုသွားခြင်းလည်းမသွားရဘူးကိုစားခြင်းလည်းမစားရဘူးကိုလုံးခြင်းလည်းမလုပ်ရဘူးသူ့ကိုအရှင်သခင်ကအကုန်လုံးပိုင်နေတယ်ရိုင်းလည်းမသိလို့ရှိရင်အရှင်သခင်ကရိုင်းနဲ့လိုလဲသိရတာပဲတရားလည်းမစွန့်နိုင်ဘူးခြေတုံးကအမှန်တန်ကိုမကောင်းတဲ့စနစ်ပါပဲအခုဖြစ်မှာကျွမ်းနာများလို့ဖြစ်နေတာပေါ့လေကျွဲရီနာတွေကိုပိုင်တဲ့လူကရိုင်းနဲ့တပြနေလို့လဲဘယ်သူမှတရားမစွန့်နိုင်ဘူးအဲဒီလိုပဲခြေတုံးကအောက်တန်းသားလူတွေကိုကျွန်ဖြစ်တဲ့အရှင်သခင်တွေကပိုင်းနေတဲ့ဖြစ်ရှိခဲ့တယ်။ဓမ္မတာဆိုးရတဲ့ဖြစ်ပါပဲ။အခုတော့အနောက်နိုင်ငံကပုဂ္ဂိုလ်တွေကကျွန်ရဲ့အရှင်ရဲ့မရှိအောင်ဥပဒေနဲ့ပြုပြင်လာလို့ဒီကျိုစနစ်ဟာတင်းတင်းကြပ်ကြပ်မရှိတော့ပါဘူး။အဲဒီကိစ္စအတွက်နောက်နိုင်ငံပညာရှိတွေကိုယေရှုတင်စရာတော်တော်ကောင်းပါတယ်။ဒါပေမဲ့အခုဖြစ်မှာလဲတချို့နိုင်ငံမှာအုပ်ချုပ်တဲ့လူစုကအရှင်သခင်ဖြစ်ပြီးတော့ဒိုင်းလူကြီးသားများကခိုင်းနာလို့ဝိရာစာထားရမှနေရတဲ့ကျွန်းတပေါ်ဖြစ်နေတာလည်းရှိတယ်လို့ပြောတာကြားရသေးတယ်။အဲဒါလည်းကြားရတယ်တော့ဟုတ်ရင်တော့ကြောက်စရာကောင်းတာပဲ အခုပြောနေတဲ့ကျောင်းစနစ်ကတော့ရှင်းခေတ်ကစနစ်ပါပဲအဲဒီရှင်းခေတ်တုန်းကဆိုလို့ရှိရင်ကျောင်းဟာဘာမှအခွင့်အရေးမရှိဘူးတဲ့ဒါလည်းစိတ်ပြန့်လွင့်နေမယ်စိတ်ပူပါနေမယ်ဆိုလို့ရှိရင်တရားတွေဟာလည်းမတို့တဲ့နိုင်ဘူးတရားရတာတွေကိုဘာမှမရနိုင်ဘူးအခွင့်အခွင့်အရေးတွေလုံးလုံးဆုံးရှုံးသွားပါတယ်ဒါကြောင့်ကျမ်းလွင့်ပူပန်သူကြုံခန်းအများပဲဖြောက်လေဆိုတဲ့သောမုတ်ကလေးကိုဒီမှာပေးထားတယ်ဆဲဆိုရမယ်ကျမ်းလွင့်ပူပန်သူကြုံခန်းအများပဲဖြောက်လေဆိုနောက်ဆုံးညဝရဏကိုရောက်လာပြီ။နောက်ဆုံးညဝရဏကဝိသိကိစ္စတဲ့ညဝရဏ၅ပါးထဲမှာဝိသိကိစ္စကနောက်ဆုံးပဲ။ဝိသိကိစ္စဆိုတာယုံမှမှုတဲ့။ယုံမှဆိုရင်လည်းလောကကြီးနဲ့စပ်ပြီးယုံမှတာကိုတော့ဝိသိကိစ္စလည်းမဆိုရဘူး။ဥပမာဒီလမ်းကသွားရင်ကိုရောက်ချင်ရာရောက်မှာလေလားမရောက်ဘူးလေလားဒီလူရဲ့မြေကဒီမြေဟုတ်လေသလားမဟုတ်လေသလားစသည်ဖြင့်ဒီလိုလောကကြီးရနဲ့စပြီးတော့ယုံမှားတာကတော့မဲ့ဖို့ကိုတားမြစ်တတ်တဲ့ညီဝရဏဝိသိကိစ္စမဟုတ်ပါဘူး။တရားပြတန်ခါအစ်စ်အမှန်တွေနဲ့စပြီးတော့ယုံမှားတာကမှညီဝရဏဝိသိကိစ္စတဲ့။ဘာလို့များစွာပြားစိတ်ကိုဘုရားဟုတ်လေသလားမဟုတ်လေသလားမဲ့ဖို့နေပါတရားစိတ်ကိုတရားဟုတ်လေသလားမဟုတ်လေသလားစသည်ဖြင့်ယုံမှားမှုဟာဝိသိကိစ္စပါပဲဒီဝိသိကိစ္စမာနတူလဲဆိုလို့ရှိရင်နန်းတစ်ခွရောက်နေတာနဲ့တူတယ်တဲ့ကိုယ်နေတယောက်ဆိုတော့ကိုယ်ဝယံကိစ္စအတွက်ငွေတုံးနဲ့ကိုမရှိရမယ့်နေရာကိုသွားရတယ်အဲ့လိုသွားတာကိုသူကိုယ်သူဆွေတွေကလည်းပြီးတော့လက်နဲ့တွင်နဲ့နောက်ကလိုက်လာကြတယ်လူလက်တဲ့နေရာရဲစောင်းလျှောက်တွေလက်တဲ့နေရာတောစခန်းကြလို့ရှိရင်လူကိုနောက်ကလိုက်လာကြတယ်အဲဒီလိုလိုက်လာတာကိုသိရင်ရှိကသွားနေတဲ့ဂုံတွေဟာအင်မတန်ကြောက်မှာပေါ့ဒါကြောင့်အဲဒီဂုံတွေဟာခမ်းမြန်သွားလိမ့်မယ်ရည်တိုင်းပြီးရလိမ့်မယ်လုံးရအောင်လို့သွားနေတော့အရှင်မသိမြင်တော့လမ်းခွဲလမ်းခွာကိုတွေ့ပါတယ်တဲ့ဒီလမ်းကလည်းရှိကမသွားဘူးတဲ့လမ်းဖြစ်နေတယ်အခုတခါပဲလူဝဲလူဝဲနဲ့သွားရတယ်လမ်းဖြစ်နေတော့လမ်းဝဲလမ်းကဟိုတွေ့တဲ့အခါမှာဟိုဝဲလမ်းသွားရမလားဒီဝဲလမ်းသွားရမလားလက်ရဝဲလမ်းသွားရမလားလက်ဘောဝဲလမ်းသွားရမလားလက်ရဝဲလမ်းကိုသွားရင်ဘေးရမြက်ကင်းတဲ့နေရာကိုနန်းရောက်မလားလက်ဘောဝဲလမ်းကိုသွားရင်ဘေးရကင်းအန္တရာယ်ကင်းတဲ့နေရာကိုနန်းရောက်မလားဆိုတာသူစဉ်းစားနေတယ်တဲ့ဒီလိုချားတော့နေပေါ့လေအဲဒီလိုစင်သာမမြင်တဲ့နဲ့တစ်ဖက်ဖက်ကိုလိုက်သွားလို့ရှိရင်လည်းနောက်ကလိုက်လာတဲ့ရံသူတွေဟာညီမမဟုတ်ဘူးအခုတော့လမ်းကမှစင်သာနေတာနဲ့နောက်ကလိုက်လာတဲ့ရံသူတွေကပြီးလာပြီးတော့ပစ္စည်းကိုလည်းယူလူကိုလည်းသတ်အကျိုးမဲ့ဒုက္ခရောက်သွားပါလေအဲဒီမှာလည်းပဲတရားထူးတဲ့ပုဂ္ဂိုလ်တွေဟာမသွားဘူးလေလမ်းသွားတာနဲ့တူရဲ့စင်သာကြည့်ပေါ့ရာထုတ်တဲ့ဘုရင်ပုဂ္ဂိုလ်တွေဟာနိဗ္ဗာန်ကိုမရောက်ဘူးလို့လေအဂတံဒီတံလို့ခေါ်ထားပါတယ်နိဗ္ဗာန်ဆိုတာမရောက်ဘူးသေးတော့အရာတဲ့ယင်းရှင်လောကမှာတော့ဒီမရောက်ဘူးသေးတဲ့အရာရယ်လို့မရှိပါဘူးမမမီလို့သာအရာပြည့်ချင်ရင်လည်းထင်မယ်မာမာတော့ရောက်ဘူးတဲ့အရာအောင်ပြီပါပဲဘယ်ရမဆိုရောက်ဘူးတာပဲအလူကြီးကနိုင်ငံတော်မဟုတ်ဘူး၊နတ်ပြည်တွေရော၊ပြမပြည်တွေရော၊မြောက်ဘူးတဲ့အဖြစ်ဆိုတာမရှိဘူး၊ရောက်ဘူးတာကြီးပဲ။နိဗ္ဗာန်ဆိုတဲ့ရကတော့တခါမှမရောက်ဘူးသေးဘူး၊မသွားသေးဘူး။အခုမှသွားရတယ်။အခုမှသွားရတော့လမ်းကလည်းတူပြီးတော့မဟုတ်ဘူး။ညစာပြာဟောတာလို့၊ဘုရားဟောတဲ့အတိုင်း ဆရာသမားတွေကညွှန်ကြားတာကိုမူပြီးတော့အားထုတ်နေရတယ်။ဘုန်းကြီးတွေကသတိဓာတ်နဲ့ညွှန်ပြနေတယ်။သွား၆ပါးကဖြစ်တိုင်းမြေတော်ယုံနာတွေကိုအမတ်တတိလေးနဲ့လာပြီးရှုနေုံပဲလို့ဘုန်းကြီးတွေကညွှန်ကြားထားတယ်။မတ်တတိနဲ့ဒီတိုင်းဒီတိုင်းကိုလိုက်ပြီးတော့ရှုနေရမယ်။အကုန်လုံးကိုမရှုနိုင်နေရင်နည်းနည်းကစပြီးရှုဖို့ဦးပေးထားတယ်။ဘုန်းကြီးတို့ဟောတဲ့ညွှန်ကြားခဲ့တဲ့အတိုင်းတတိပရိသတ်တွေအမြောင်များအထုရမှာရှုမှတ်လို့အလွယ်ကူဆုံးပဲလို့အပြုမှတ်ပြုပြီးတော့အလုံးနဲ့တညီတည်းဖြစ်အောင်လို့ဝမ်းပိုက်ကလှုပ်ရှားရုပ်ကိုပဲစပြီးရှိဖို့ဒါကိုဘုန်းကြီးတို့ကညွှန်ပြနေပါတယ်။ဒီညဟာကိုလည်းစပြီးရှိခြင်းရရှိနိုင်ပါတယ်။ဒွါ၆ပါးကသင်္ချာပေါ်လာလာဆိုရင်မရမဆုံးရှိနိုင်ပါတယ်။ရှိကောင်းပါတယ်။ဒါကိုရှိရှိအတူတူပါပဲမထူးပါဘူး။ရှိနိုင်ပြီလို့ရှိရင်ပါတော်ရှုရှုမမပါဘူး။ဉာဏ်စီကမြင်လာလဲစသည်ရှိနိုင်တယ်။နားကကြားလာလဲစသည်ရှိနိုင်တယ်။၎င်းကနားလာလဲစသည်ရှိနိုင်တယ်။တရားကရတာသိတာလဲစသည်ရှိနိုင်တယ်။ကိုယ်ကအတွေ့အထိဆိုရင်လဲဘယ်စိတ်ပိုင်းကပဲဖြစ်ဖြစ်အတွေ့အထိတွေကိုရှုနိုင်ပါလေ။ကောင်းကရှုရှုဒီတော့ကရှုရှုကိုယ်ကပဲရှုရှုအတွေ့အထိတွေကိုဘယ်ကားကြီးရှုနိုင်ပါလေ။ဒါရင်ကုန်းလုံးမှန်နေပြီပါပဲရှုရမယ်တရားကြီးလဲဒီကုကြံစဉ်းစားတာလဲစပြီးတော့ရှုနေတာလဲခန္ဓာငါးပါးတရားတွေဆိုရင်ဘယ်ဟာကိုရှုရှုမှားတယ်လို့ဘုန်းကြီးတို့ကဘယ်တော့မှမပြောဘူးအမှန်တွေကြီးပါပဲဒါပေမဲ့အဲ့ဒီမှန်နေရတာစပြီးရှုလို့ရဘုန်းကြီးတို့ထင်ကြနေတာကတော့ဝါမိုက်ကဖောင်းလိုက်ပင်လိုက်နဲ့တောင်းရင်းလို့ရှားနေတဲ့ယုတ်ခန္ဓာကိုစသည်ရှိဖို့ရညင်ကြနေပါလေ။ကောင်းလာတာဟာဘာလဲ။တောင်းရင်းလို့ရှားတဲ့ဝါယောဓပဲ။ဒိဏဟာဘာလဲ။လို့ရှားတဲ့ဝါယောဓပဲ။ဝါယောဓဆိုတာဓာကြီးနေပါတယ်ကတခုပဲ။ဝိပဿနာရှိရင်ဒါကစသည်ရှိရမလဲဆိုတော့သမထအခြေခံမရှိတဲ့ပုဂ္ဂိုလ်ဆိုရင်ဓာကြီးနေပါကစသည်ရှိရမယ်တဲ့။အထာရတာတွေကပြထားတယ်။သမထအခြေခံရှိတဲ့ပုဂ္ဂိုလ်တွေဆိုရင်တော့ဇာစိတ်နံတရားကလည်းစသည်ရှိနိုင်ပါတယ်တဲ့။ဘုန်းကြီးတို့ရှင်ပြနေတဲ့လမ်းစဉ်ကတော့သမထအခြေခံမပါတော့ဝိပဿနာတက်တက်ကစားပြီးရှိရတဲ့လမ်းစဉ်ဖြစ်ပါတယ်။အထာရတာဆရာတွေကပြထားတဲ့အတိုင်းဓာကြီးနေပါကစားပြီးရှိဖို့လိုပါတယ်။ဓာကြီးနေပါတဲ့မှာမထူရဆိုတာအထက်မှကျမ်းသာတဲ့သဘောပဲ။အခုလောလည်းနဲ့တခုခုကိုစမ်းတတ်ကြည့်ပါမာမာကြံ့ဉာဏ်မျိုးတခုခုကိုတွေ့နိုင်ပါလေအဲ့ဒါကတော့စသည်ရှိနေပါလေဒီသောရဆိုတာအပူအေးအနွေးသဘောပဲအဲ့ဒါကလည်းစသည်ရှိနေပါလေအဘောရဆိုတာအကြီးအဆိုးသဘောပဲအဲ့ဒါကလည်းစသည်ရှိနေပါလေသင်္ချာလို့ရှိရင်ရှိနေတာကြီးပါပဲယထာပါကတံဝိပဿနာပြီးဝေတော့ဝိပဿနာပြုမြင်တော်ဝိပဿနာကိုစ၍နှလုံးသွင်းခြင်းအထုတ်ခြင်းသည်ယထာပါရတံသင်္ချာသောတရားစဉ်တိုင်းဟောသည်ဖြစ်၏ဝိသုဒ္ဓိမမဟာဒီဃာကပြထားပါလေဝိပဿနာရှိတဲ့ပုဂ္ဂိုလ်ဟာသင်္ချာတာကစပြီးရှိပါတဲ့သင်္ချာကလောကီတာကစပြီးတော့ရှိပါတဲ့မသင်္ချာတဲ့တရားကမသင်္ချာတဲ့တရားတွေခက်တာတွေကိုလိုက်ပြီးရှိပါနဲ့တဲ့ဒါမှဉာဏ်ဉာဏ်ပြည့်စုံမှာစာသင်ရတာနဲ့တူတယ်။စာသင်ရင်တော့ရစပြီးတော့သင်ရတယ်။ခက်ဆုံးကစပြီးသင်ရင်ဘယ်ဖြစ်မလဲ။ကြောင်းရောက်လာတာစရှိသေး။အမှန်တန်ခဲ့တဲ့တရားတွေပဋ္ဌာန်းကစပြီးနည်းနည်းဆိုတော့မင်းတလိမ့်မှာတော့မတတ်နိုင်ဘူး။လောကီကဆိုရင်လည်းအမှန်တန်ခဲ့တဲ့ဘာသာရပ်ကစပြီးသင်လို့ရှိရင်ကိလေသာတွေမင်းတလိမ့်မှာတော့မတတ်နိုင်ဘူး။လူလေရင်းကစားပြီးပြင်ရတယ်အဲ့ဒါလိုပဲတရားထုတဲ့ပုဂ္ဂိုလ်လဲအလွယ်ဆုံးကစပြီးတော့အထူရတယ်ညစွာဘုရားကလည်းအလွယ်ကလေးတွေဟောထားပါတယ်မနေ့ကပဲထုတ်ပြီးတော့ဟောခဲ့သေးတယ်အရိယာဘုံ၄ပါးကိုရှုပါတဲ့ရစ္ဆန်တော်ဝါသွားသည်ရှိတော်လဲရစ္ဆာမိတိသွားသည်ဟူ၍ပဇာနာတိပြီးပ ွားရင်သွားတယ်လို့ပြီးသိရမယ်တဲ့ဒါပါပဲသွားရင်သွားတယ်လို့သိရမယ်ဆိုတာပါခဲ့လေမာမမခဲ့ဘူးမခဲ့တော့ဒါကိုတချို့ကတရားမဟုတ်ဘူးလို့ထင်နေကြတယ်တရားဟောသွားလို့ဒါပေါ့တရားဟောမဟုတ်လို့ရှိရင်တရားဟောအကုန်လုံးတော့ပယ်ပြစ်လိမ့်ဦးမယ်တရားဟောတာတောင်မှဒီလိုကမဟုတ်သေးဘူးဘုလိုကမဟုတ်သေးဘူးဆိုပြီးအညွှန်းကတဲ့လိုက်ရှင်ရသေးတယ်။ဘာနဲ့ဒီလိုလဲဆိုတော့နားငယ်ကိုမူးဆွဲတဲ့အရိတာနဲ့ဒူးနေပါတယ်။ပြင်စရာကမရှိတော့နားငယ်ကိုမူးလေးတွေ့သေးတယ်ဆိုပြီးတော့ပြင်လိုက်တယ်အဲ့လိုပါပဲ။ရဇန်တော်ဟာသွားပြီးရှိတော့ဆိုရမှာ။သွားတာကိုသွားတယ်လို့ရှိရင်ခြေတော်ကားရလက်ကားရနဲ့ရှင်းနေမှာပေါ့။ဒါပြင်းရတယ်လေဘရမမဟုတ်ဘူးဆိုပြီးတော့ပြင်းတဲ့ပုဂ္ဂိုလ်တွေကရှိသေးတယ်။အဲ့ဒါနားငယ်ကိုအမိဆွဲတာပါပဲ။ဘုရားဟောထားတာပဲ။ညီကြမလို့ပါဘူး။ပရမယုံမှန်ဉာဏ်နေကိုသိစပြီးတော့ရှုသိမြင်မြတ်စွာဘုရားကတမျိုးမြင်ပြီးဟောမှာပေါ့အဲဒါတော့ဆိုလို့ချင်းပစ္စံတော်ဝါနာမရူပန္တိပဇာနာတိပစ္စံတော်ဝါသွားသည်ရှိသည်နာမရူပန္တိနာယဝူပဇာနာတိသိပြီးတော့လွတ်ပြင်းပြီးဟောရမှာပေါ့အခုမြတ်စွာဘုရားဟောခဲ့တဲ့သတိတာတုံးမှာအဲဒီလိုပြင်းပြီးမဟုတ်ဟောခဲ့တာမှမဟုတ်ပဲအမှန်ဟောခဲ့တာကတော့ရဇန်တော်ဝါသွားသည်ရှိတော်လေရဇာမိတီသွားသည်ဟူ၍ပဇာနာတိပြီတော့အဲ့လိုတော့ဟောခဲ့ပါတယ်အဲ့ဒါကိုမင်းကလည်းရှင်းပြောခဲ့ပါပြီနေရစ္စရာဘုရားကြီးအနန္တတိကြီးကမှသွားခြင်းအရိယာဘုံ၌ခြေလမ်းတိုင်းခြေလမ်းတိုင်းငါသွား၏ငါသွား၏ဟုခြေ၌ဒီသောစိတ်ကိုဖြစ်စေ၍သွားရမည်ကျေတလမ်းမြအမှတ်တမဲ့မလားမှုရင်းနေအစရည်နဲ့ညွန်ပြထားပါလေအဲ့ဒီမှာငါသွားကြီးငါသွားကြီးလို့ရှိပုံကိုပြတာကတော့ရစ္ဆာမီဆိုတဲ့ပါဠိတော်အတိုင်းအတိအကျပြထားတာပါပဲမာမညံကွန့်ပြီးထွင်ထားတာမဟုတ်ပါဘူးငါသွားကြီးငါသွားကြီးလို့အဲ့ဒီလိုမှတ်ပုံနဲ့သမာဓိညာညင်လာတော့သွားတယ်ဆိုတာဟာသွားခြင်းနဲ့စိတ်ကြောင့်လှုပ်ရှားရုပ်တွေဖြစ်ပြနေတာပဲလို့ဒီလိုမှအတိုင်းဒီနေပါလေ။ဘုန်းကြီးတို့ကတော့အဲဒီလာဟုတ်တာရှိရှိကြီးမှမထိုင်ပါဘူး။သွားရင်သွားတယ်သွားတယ်လို့မှဒီလိုမှမဟုတ်ရင်လည်းလှမ်းတယ်လှမ်းတယ်လို့မှဒီလိုမှမဟုတ်ရင်လည်းကြွတယ်လှမ်းတယ်ခြတယ်လို့မှဒီလိုရှုပုံလေးတွေပြထားပါလေ။အဲ့ဒါဟာအလွယ်ဆုံးပဲ။သူင်းကတော့သွားတာလေသူ့မြုံမှာပဲ။ထိုင်နေတဲ့အခါမှာလဲထိုင်နေထိုင်နေလို့လည်းမှတ်နိုင်ပါတယ်။အဲဒီလိုထိုင်နေလို့ကြီးတမျိုးတည်းမှတ်နေရတော့ချို့မှာစိတ်ကသူ့ဝင်စားပဲလဲရှိနေတာတည်း။ဒါကြောင့်ဘုန်းကြီးတို့ကဒီနေ့ရှားရှားနဲ့လောလောကူကူလဲမှတ်နိုင်ပြီးအပြောင်းလဲလဲရှိတဲ့ရုပ်မူရာကိုရှိမှတ်ဖို့လဲညွှန်ကြားနေပါတယ်။အဲ့ဒါကဘာလဲဆိုလို့ရှိရင်ဝါမိုက်ကဖောင်းလိုက်ပိန်လိုက်နဲ့ထုတ်ရှားနေတဲ့ရုပ်ပါပဲ။ဖောင်းနေတဲ့ငယ်မှာဖောင်းနေပိန်နေလို့ဒါလေးမျိုးကိုအမှတ်ထိုင်နေပါတယ်။အဲ့ဒါကိုရှုမှတ်နေလို့ရှိရင်ဝိပဿနာဖြစ်တယ်လို့လည်းဟောနေပါတယ်။အဲ့ဒီတော့တရားနာတဲ့အချုပ်ပုဂ္ဂိုလ်နဲ့အာထုက္ခာဇအချုပ်ပုဂ္ဂိုလ်ကဖောင်းနေပိန်နေလို့မှတ်ယုံနေဥပါဒနာညာဖြစ်တယ်ဆိုတာဟာဟုတ်မှာဟုတ်ပါမလားလို့ယူမှာတွေ့တော်မူကြတယ်တွေ့တော်မှာဘောသူကဒီလမ်းကိုသွားမှမသွားဘူးလေပဲဥပါဒနာညာဖြစ်တယ်ဆိုတာကိုလည်းသူကဘာမှမသိသေးဘူးဆရာများကဖြစ်တယ်ပြောလို့တော့သူကယုံကြည်ပြီးတော့အားထုတ်နေရတာကိုယုံနာနေလဲကြွလာပါလိမ့်မယ်လို့ဆရာများကပြောပေမဲ့ဥမာတော့ယုံနာနေရမကွယ်သေးဘူးအနိစ္စဒုက္ခအနတ္တသဘောတွေလည်းသိပါလိမ့်မယ်အနိစ္စဒုက္ခအနတ္တသဘောတွေလည်းသိပါလိမ့်မယ်လို့ဆရာများကပြောပေမဲ့သူကတော့မသိသေးဘူးမသိသေးတော့သူကစဉ်းစားနေရတယ်ဒီလိုရှိနေုံနဲ့ ဝိပဿနာဖြစ်တယ်ဆိုတာဟုတ်မှာဟုတ်ပါမလားယုံနာနေကြပြီးတော့ပြီးရဆိုတာဟုတ်မှာဟုတ်ပါမလားနေသာရဘာမသာသဘောတွေပြီးရဆိုတာဟုတ်မှာဟုတ်ပါမလားလို့သူတို့စဉ်းစားနေတာတဲ့အဲ့ဒါဟာခေါင်းကပြောခဲ့တဲ့လမ်းနှက်ခွကိုရောက်လာတာပါပဲလမ်းနှက်ခွရောက်လာတော့စဉ်းစားနေပြီစဉ်းစားနေတော့သူကတရားကိုအာမထုတ်တော့ဘူးအာမထုတ်တော့မယုံမှန်းဘူးပဲလွတ်နေတဲ့စိတ်တွေမှာခေါင်းကပြောခဲ့တဲ့သတိဆောင်ရှောက်ခြင်းမြေပါရောဝိပဿနာဉာဏ်ခြင်းမြေပါရောဒါကြောင့်သူဟာအဲ့ဒီခိုက်မှာအရိယာနေရင်မနေရဘူးသူရုဇင်နေရင်ကြာရောက်နေတယ်ဘေးရန်တွေတွေမလုံးလုံးပဲဖြစ်နေတာပေါ့ခန္ဓာဝတ္ထုကြောင့်နဲ့ပေါ်ပြခဲ့တဲ့အတိုင်းသင်္ခါမဆွဲလန်းပြီးဒီလိုတန်းဖြစ်သွားတယ်လို့အာယုံတစ်ခုခုဆွဲလန်းပြီးအဲ့ဒီခိုက်ဒီသွားလို့ရှိရင်အပယ်လေးပါးလည်းကျသွားနိုင်တယ်အဲ့ဒါလမ်းနှခွမှာစုံစမ်းဆင်ခြင်ပြီးကျိုးတော့နေတဲ့ကုန်နီယာနောက်ကရံသူတွေမူးလာပြီးတော့ပစ္စည်းကိုလည်းယူလူကိုလည်းအပ္ပခံရသလိုပါပဲတဲ့ဒါလို့ရှိရာကဟုတ်လေသလားမဟုတ်လေသလားလို့စဉ်းစားပြီးတရားမထုတ်ဖဲနေရင်တရားကမတိုးတဲ့မတိုးတဲ့တော့ဘယ်ကုန်နီပါမမရောက်ဘူးဘယ်ကုန်နီပါမမရောက်ဖဲနေတော့အပေလေးပါးကမလွတ်ဘူးတော့အပေလေးပါးကိုလည်းကြာရမယ်ကိုရမယ်နာရမယ်သိရမယ်သံဃာဝစီရမယ်လည်းတွေ့ရမယ်အဲဒီလိုတွေ့ပြီးတော့ကျိုးမဲ့တွေဖြစ်သွားပါလိမ့်မယ်တဲ့ဒါကြောင့်မို့လမ်းနှခွနဲ့တူတဲ့ယုံမှမှုနဲ့တွေ့လို့ရှိရင်ကျူးမပြီးပြလိုက်ပါတဲ့ကဲဆိုကြရမယ်ယုံမှဒီဟာလမ်းနှခွသူကပယ်ချောက်လေဆိုဒီဝရဏတရားတွေကဟောမယ်ဆိုရင်ဟောစရာအတွက်ဒီအများကြီးကြံပါသေးတယ်သောတော်ဟောဖို့ခြင်းကနိုင်ဝဲလောက်ပဲရှိတော့တယ်။ရှိတယ်ပြောကြတယ်ရအများကြီးရှိသေးတယ်။ဒါတော့ညောရဏတရား၅ပါးကိုဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းရှိမှပြီးပြရမယ်ဆိုတာကိုသာအတူတူမှတ်ထားကြပြီးတော့ဒါတွေကိုအကုန်လုံးပြနေတဲ့အခါမှာစိတ်တဝိတ္တုဖြစ်ပါတယ်။ညောရဏဆိုတာဘာဝနာဝတ္တမေတ္တာတဲ့တကယ်ရဲ့ကြီးနဲ့သိလို့တလို့ပဲသမီးတက်တယ်။ဘာနဲ့ဒူးနေတယ်လဲဆိုတော့တရားပေါ်တစ်ခုမှာဝင်ရင်လဲတယောက်ချင်းဝင်နိုင်တယ်။ထွက်ရင်လဲတယောက်ချင်းပဲထွက်နိုင်တယ်ဆိုပါတော့အဲဒီလိုတရားပေါ်မှာဝင်တဲ့လူတွေကသာမပြောက်ဝင်နေရင်ထွက်ချင်းတဲ့လူတွေကမထွက်ရဘူး။ထွက်တဲ့လူတွေကသာမပြောက်ထွက်နေရင်လဲဝင်ရင်တဲ့လူတွေကမဝင်ရဘူး။ဒီနည်းပုံမှာကတော့လူရောက်တာရှောက်လောက်တဲ့တရားလေးဆိုပါတော့အဲ့ဒါဟိုဘက်ကလူတွေကအဆက်မပြားလာနေရင်ဒီဘက်ကလူတွေမသွားရဘူးဒီဘက်ကလူတွေကဆင်းပြသွားနေရင်လည်းဟိုဘက်ကလူတွေမလာရဘူးအဲ့ဒါလိုပဲစိတ်ဆိုတာတစ်ခုချင်းဖြစ်ရတယ်တစ်ခုချင်းဖြစ်နိုင်တယ်ကုသိုလ်စိတ်ဖြစ်နေတဲ့အခါကုသိုလ်စိတ်ပဲဖြစ်တယ်အကုသိုလ်စိတ်မဖြစ်ဘူးအကုသိုလ်စိတ်ဖြစ်နေတဲ့အခါလည်းအကုသိုလ်စိတ်ပဲဖြစ်တယ်ကုသိုလ်စိတ်မဖြစ်ဘူးကုသိုလ်နဲ့အကုသိုလ်နှစ်ခုပြောင်းပြီးတော့မဖြစ်နိုင်ဘူးအဲဒီတော့ရှိမှတဲ့ဘာဝနာစိတ်ကမင်းငြင်းမပြတ်ဖြစ်နေရင်ကုသိုလ်တွေလည်းမပြတ်ဖြစ်နေတယ်အကုသိုလ်တွေမဖြစ်ဘူးမရှိမှပဲနေတဲ့အခါမှဆိုရင်အများဖြင့်အကုသိုလ်တွေပဲဖြစ်နေတာပါပဲဒါကြောင့်ညောရဏအကုသိုလ်တွေဖြစ်နေတဲ့အခါမှဆိုရင်ရှိမှမှုကုသိုလ်တွေဖြစ်နေတာပဲကာမဆန္ဒနေတဲ့မှုတွေဖြစ်နေမယ်ယာဝါရစိတ်ကြစိတ်ဆိုးနေမယ်ဒီနာမိတ်ရဤနေမယ်ဩရဇာကုသစပြန်လဲဘူပါနေမယ်ဒီစိတ်ကိစ္စဟုတ်မဟုတ်ပါမလားလို့စဉ်းစားကြည့်ရနေမယ်ဆိုရင်အဲဒီချိန်မှာရှင်းမှမှုတွေကျင်းနေတယ်ဘာဝနာတွေကျင်းနေတယ်ဟေးဘာဝနာတွေမင်းတို့ကြီးကြနေအောင်ကွာလို့မဆိုရင်လည်းဆိုစလို့လဲနိဗ္ဗာန်တရားတွေဟာသူတို့ကြီးအခွင့်အရေးယူပြီးတော့ဖြစ်နေကြတယ်။ဒါကြောင့် သူတို့ကိုညရဏတရားတွေလို့ခေါ်တာညရဏတရားတွေမကင်းတဲ့ကာလပါလုံးစိတ်ဟာမစင်ကြယ်သေးဘူးဘယ်စင်ကြယ်လိမ့်မလို့ဒီဟာတစ်ချက်တစ်ချက်လောက်ရှိလိုက်ရင်ဘဝညရဏတရားတစ်ခုကဝင်ဖြစ်လိုက်ရင်ဒီဟာတစ်ခါရှိလိုက်ပြန်ရင်ဘဝညရဏတရားတစ်ခုကဝင်ပြီးဖြစ်လိုက်ပြန်ရင်နဲ့ဒီလိုရောဆက်နေတာအဲ့ဒါကိုတရားတစ်ခုတဲ့ပုဂ္ဂိုလ်တွေမှပို့ပြီးပြီးပါတယ်။တရားမတစ်ခုတဲ့ပုဂ္ဂိုလ်တွေကတော့ဒါနသီလကုသိုလ်ကောင်းမှုတွေပြုလိုက်၊တရားဝပြုလိုက်၊တရားချေခိုးလိုက်၊ယေကြည်ပါလေးကိုပြုလိုက်နဲ့ဒီလိုနှလုံးသွင်းနေတော့ငါစိတ်တွေကသိကောင်းနေတာပဲ။တရားဆုံးစရာမလိုပါဘူးလို့တချို့ကဒီလိုလဲအောင်းမြင်ကြတယ်။အဲဒီလူတွေတရားထုတ်ကြတယ်သူများရှိရင်အာမလိုပါဘူးသူစိတ်ကကောင်းနေတာပဲဘာမှမကောင်းတာမလိုဘူးဘယ်သူမှမကောင်းအောင်မလိုဘူးဘယ်သူမှမကောင်းအောင်မကြံဘူးသူစိတ်ကအများအားဆင်ကျင်နေတာပဲလို့ဒီလိုလိုပြောကြပြောရကြတယ်ဒါပေမဲ့တရားအထုတ်ကြီးမှပြီးတယ်ဘုန်းကြီးမော်လမြိုင်မှာနေတော့ကဓမ္မတရားအကြောင်းလာပြီးတော့ဒီလက်ရှင်ကြမှာနေပြီးတရားထုတ်တယ်ဘောင်းနာပင်နာစာပြီးကျေတန်းကျတိုင်းတွေကိုမှတ်ဖို့ရာဘုန်းကြီးကသမထပေးထားတယ်။အဲဒီပေးထားတယ်ရှင်မနေရင်သူကဘာပြောတယ်ဆိုတော့တပည့်တော်မှာစိတ်ကြီးမကောင်းဘူးခရာတဲ့။စိတ်နှုံးကတပည့်တော်မှာစိတ်ဟာအများရန်ကောင်းနေပါတယ်တဲ့။စိတ်နှုံးကဘာမှမကောင်းတဲ့စိတ်မရှိပါဘူးတဲ့။စိတ်ကအများရန်ကောင်းပြီးစင်ကြဲနေပါတယ်တဲ့။အခုတရားနဲ့တရားလာပြီးအာထုံမှစိတ်တွေကမကောင်းတာတွေဖြစ်လိုက်တာမပြောပါနဲ့တော့သူတို့ကိုသွားတိုင်းသွားတိုင်းလိုက်ပြီးမှတ်နေရတော့တာပဲဆရာလို့သူကဒီလိုပြောပါတယ်သူကစိတ်အကြောင်းမပြောရတော့ဒါတော့ဘုန်းကြီးတို့ကအားပေးရတယ်ဟာဓမ္မကြီးဒါကကောင်းတာအိမ်မင်းကကိုယ်စိတ်ကိုရှိမှမရှိပဲမရှိလို့မတူတော့ဖြစ်နေတာကောင်းတာဖြစ်လည်းမတူဘူးမကောင်းတာဖြစ်လည်းမတူဘူးဒါကြောင့်ကိုယ့်အကိုကောင်းတယ်လို့အောင်းမိနေတာအခုတော့ဒီတိုင်းဒီတိုင်းလိုက်ပြီးတော့ရှိမှပြီးစစ်ဆေးနေတော့မကောင်းတာလေးတစ်ခုဖြစ်လိုက်ချူပူပြီးလိုက်မကောင်းတာလေးတစ်ခုဖြစ်လိုက်ချူပူပြီးလိုက်နဲ့ဒီလိုပဲကြည့်နေတာအဲ့ဒါကိုရောင်းရောင်းဝါးဝါးကြရရဲ့အဝတ်တစ်ခုဟာမဲနေရဆိုတော့မိဘကြောင့်လည်းမသုံးတဲ့လက်နည်းစုပ်အဲမိဘကြောင့်လည်းမသုံးတဲ့လက်နည်းစုပ်ဟာဦးမဲရီစီကြီးဝင်နဲ့မဲပေးနေတယ်အဲဒီဘက်ပေါ်မှာအမဲစက်တစ်ခုကျသွားရမယ်လို့ဘယ်ထင်ကြလိမ့်မလို့သူကအစတည်းကမဲနေကြီးသားဖြစ်နေတာကိုဘာမှမထူးဘူးအမဲကထပြီးစုံမမသိရဘူးဒါကလေပဲလက်ဒီမရှိတဲ့ပုံပေါ်ရရဲ့စိတ်ကသူဟာစင်ကြအောင်လုပ်နေတာမှမဟုတ်ပဲဒါကမကောင်းတာကိုသူကြည့်ရင်လည်းသူကဘာမှမကြည့်ဘူးကောင်းတယ်လို့လည်းအောင်းနေတယ်သူကစိတ်ကြည့်တာကတော့ရှိမှာပါပဲမြတ်တဲ့လူချင်းသာပါရတာရှိမှာပေါ့မရှိတော့ဘယ်နေလိမ့်မလို့ညာတာမှမဟုတ်ပဲမြတ်တဲ့လူချင်းဥမာပေါ့သူချမ်းသာစရာလေးတွေကိုကိုယ်လို့ရှိရင်လည်းသိပြမှုဟာရှိမှာပေါ့မရှိတော့ပဲနေလိမ့်မယ်လို့ရှိပါတယ်ကိုကမရှိလို့မသိတာပဲတရားထုတ်နေတဲ့အခါကာလကြတော့အညီကျေးဇူးမဖြစ်လာရင်ချက်ချင်းပြီးတာမာနတူကလေးဆိုလို့ရှိရင်အင်္ဂလန်ချူးဆင်းနေတဲ့လက်ကင်ဘွားလေးဆိုတော့အဲဒီဘွားလေးကမှအညီကျေးတစ်ခုကျလိုက်ရင်အဲ့ဒါကိုသင်ကြားပြီးတာပဲအယောင်လေးဥသွားလိုက်တာမပြောပါနဲ့တော့ကြည့်လို့ကိုမကောင်းတော့ဘူးအဲ့ဒါလိုပဲသင်ကျဲနေတဲ့ဘာဝနာစိတ်အစဉ်တည်းမှာဝင်ပြီးတော့ကာမိသနာနှိမ့်တဲ့မှုလေးဖြစ်လိုက်ရင်အဲ့ဒါကိုကြည့်ရတာပဲကိုသွားလိုက်ဒီသွားလိုက်နဲ့သွားနေတဲ့စိတ်ကလေးကိုကြည့်ရရပါတော့တော့လေးဖြစ်လိုက်ရင်လည်းကြည့်ရတာပဲဒါကြောင့်ဘုရားထုတ်ကြီးမှာဤစိတ်ဟာကောင်းတယ်မကောင်းဘူးဆိုတာကိုသိနိုင်ပါတယ်ရှင်ဆိုတာဒီတိုင်းကြည့်လို့ရှိရင်ကောင်းတယ်လို့ကြည့်ချင်ရတယ်မဘောတင်ကြီးမှာ သူ့ဟာအယူကြီးသလားမမီဘူးလားဆိုတာသိရတယ်။အဲ့ဒါလိုပါပဲတရားဆိုတာအာထုကြီးမှသူချာပြီးပါတယ်။ဒါရင်လို့တခြားတော့ပါပြီးတော့ဒီစိတ်တွေဖြစ်နေတာဟာစိတ်မစင်ကြယ်တဲ့အခြေအနေပါပဲ။ကြီးမပါများတဲ့အခါကျတော့အဲ့ဒီစိတ်မှုကြီးတွေကျင်းပြီးစင်ကြယ်လာပါတယ်။အဲ့ဒါကိုတရားထုတ်တဲ့လူကိုယ်တိုင်တွေ့ပါတယ်။ဒေတာဝိသုဒ္ဓိဖြစ်တဲ့စိတ်စင်ကြယ်တဲ့ဆိုတာတကယ်ကိုစင်ကြယ်နေတာ။မတိုင်းမတင်ဟာစင်ကြယ်တဲ့မှာစိတ်ကြီးပဲ။ဒီစိတ်လည်းမှာစိတ်၊နောက်စိတ်လည်းမှာစိတ်၊သူနောက်စိတ်လည်းမှာစိတ်၊သူနောက်စိတ်လည်းမှာစိတ်တခါတဲ့။ဒဇင်ကန်းကြီး9မိနစ်လောက်ဆက်မှန်နေ9မိနစ်လောက်10မိနစ်လောက်ဆက်မှန်နေ10မိနစ်လောက်မင်းငယ်စားလို့ဆက်မနေရင်မင်းငယ်စားကာလာပါလုံးမစိကြီးပဲခေါင်းကပြောခဲ့သလိုပြီးသွားတဲ့စိတ်တွေမရှိဘူးမြတ်တဲ့စိတ်တွေမဝင်လာဘူးဒီစိုးစိတ်တွေလည်းဝင်မလာဘူးရင်းကြီးတဲ့စိတ်လည်းဝင်မလာဘူးကြမ်းတဲ့စိတ်လည်းဝင်မလာဘူးယုံမာတဲ့စိတ်လည်းဝင်မလာဘူးစွန့်မတဲ့စိတ်ကြီးပဲမပြတ်ဖြစ်နေတယ်အဲဒီစိတ်တော်ဥဒ္ဓိဖြစ်တာကိုတချို့ကမသိကြသေးဟာကိုအဲဒီလိုမသိကြတော့ဇာနရရမှာစိတ္တဝိသုဒ္ဓိဖြစ်တယ်လို့ထင်နေကြကြတယ်။ဘယ်ဟုတ်မလဲ။ဇာနေထိတဲ့စိတ္တဝိသုဒ္ဓိကသမထပဗ္ဗန္နသမာဓိခေါ်တယ်။ဇာစေကြီးအစဉ်တန်းလိုက်မပြတ်ဖြစ်ပြီးတော့စိတ်စင်ကြဲနေတယ်လို့ဆိုလိုပါရဲ့။ဒီဝိပဿနာတတ်တဲ့ဖြစ်တဲ့စိတ္တဝိသုဒ္ဓိကတော့ဝိပဿနာခဏိကသမာဓိခေါ်တယ်။ဝိပဿနာဖြစ်ခဲ့ဖြစ်ခဲ့မှာစိတ်စင်ကြဲနေတယ်လို့ဆိုလိုပါတယ်။ညောရမကင်းပြီးစိတ်စင်ကြဲပုံကတော့အတူတူပါပဲ။အဲဒီလိုစိတ်စင်ကြဲတဲ့အခါကာလမှာခြူတိုင်းခြူတိုင်းယုတ်ရားနာတရားတွေကိုပန်းချပြီးတော့ပြီးပါတယ်။ယုတ်ရားနာတရားဆောင်မှုကလေးတွေအကုန်ပြောနိုင်မှုရတောင်အချိန်မရှိတော့ဘူး။အချိန်ကတော်တော်ကုန်သွားပြီ။ယုတ်ရားနာတရားတွေကိုပန်းချပြီးပုံကိုအောင်းနာပိန်နာနဲ့ပဲပြောရတော့မယ်။ဘုံလို့တရားလို့လမ်းစဉ်ကကောင်းတာပင်နာကစပြီးတော့ညွန်ပြထားတော့အဲဒီကပဲစပြီးပြောရမယ်သူများကကြိုက်ကြည့်သေးစေမကြိုက်ကြည့်သေးစေဘုန်းကြီးတို့ကတော့ဒါကပဲစပြီးပြောရမယ်တကယ်အားထုတ်ကြည့်တဲ့အခါကျတော့အကုန်လုံးပဲကြိုက်ကြပါတယ်တချို့များကတော့ကောင်းတာပင်နာမှာပုံကိုအမြဲတမ်းကြည့်ပြောနေတယ်ဒါပေမဲ့သူမိတ်ဆွေတွေကအတင်းဆော့ခေါ်လာတာနဲ့တရားထုတ်ပြီးတော့ကြိုက်လိုက်တာမှမပြောနဲ့တော့ရှင်တော်ကသူနဲ့အတူဒီတရားကိုအပြည့်ပြောပဲဆိုတော့ဖြစ်တဲ့တဘောလူပုဂ္ဂိုလ်တွေတောင်ပြန်ပြီးအပြည့်တင်နေတယ်ဒီဒီဓမ္မတရားတကယ်အားထုတ်ကြည့်ရင်ကြိုက်ရမှာပါဘာဖြစ်လဲလဲဆိုတော့တကယ်တဘာဝတရားတွေပဲမိဆိုတာကံကြည့်ရင်ပူတာကိုလူတိုင်းလူတိုင်းသိရတယ်ဒီကဲကိုကံကြည့်အေးတာကိုလူတိုင်းလူတိုင်းသိရတရားချိုးရဲဆိုတာကိုလူတိုင်းလူတိုင်းရှားဘောတင်ကြည့်ရင်ပြီးတာပဲ။ဆားငါနဲ့ဆိုတာကိုရှားဘောတင်ကြည့်ရင်ပြီးတာပဲ။တရားဟာလည်းဟုတ်သလားမဟုတ်ဘူးလားဆိုတာကိုကိုယ်တိုင်အားထုတ်ကြည့်ရင်ကိုယ်တိုင်တွေ့ပြီးကိုယ်တိုင်ပြီးတာပေါ့။ကောင်းတာမကောင်းတာကိုသူများပြောနေကြုံလို့ပဲဖြစ်မလဲ။တရားကသိချာပြီးရတာပါ။အဲဒီတော့ဘုန်းကြီးတို့ပြနေတဲ့တရားလုံငန်းကကောင်းတယ်ဘိန်းတယ်လို့မှတ်ရတယ်ဘုန်းကြီးပြနေတဲ့တရားဆိုတာကလည်းအခုနေခါမှာဘုန်းကြီးတို့ကခေါင်းဆောင်ပြီးအထင်ရှားဟောနေလို့ပြောရတာပါအမှန်မှားတော့မြတ်စွာဘုရားဟောခဲ့တဲ့တရားတော့ပါပဲ။ခေါင်းရဆိုတာခုနကပြောခဲ့တဲ့အတိုင်းခန္ဓာ၅ပါးတည်းကရုပ်ခန္ဓာရုပ်တရားပဲ။ရုပ်ထဲမှာလည်းဝါယောဓပဲ။ဝါယောဓဆိုတာလက္ခဏာအပြင်ဝိထာမဏလက္ခဏာရှိတယ်သောကဉ္ဉေလက္ခဏာရှိတယ်။ဝါယောဓကိုရှိရင်အဲ့ဒီလက္ခဏာကိုပြီးအောင်ရှိရတယ်။တရားထုတ်တဲ့ပုဂ္ဂိုလ်ဟာသူရဏတရားတွေကိုရှိရတယ်။ဘယ်လိုရှိရမလဲ။နာမည်နဲ့ရှိရမှာလား။အရေးထွန်းနဲ့ရှိရမှာလား။ဘုံမာနနဲ့ရှိရမှာလား။ဘယ်လိုရှိရမလဲဆိုရင်နာမည်နဲ့ရှိဖို့လည်းမဟုတ်ပါဘူး။နာမည်ပြီးရလဲလူရင်းမဟုတ်ဘူး။အရေးထွန်းနဲ့ယောက်ကဘယ်လောက်နာငါဘယ်လောက်အဲစိတ်ကဘယ်လောက်စေတသိက်ကဘယ်လောက်ဒီလိုကနန်းသင်္ခါရရဲ့အရှိကိုလည်းမဟုတ်ပါဘူးပြီးတော့တချို့ကဖော်ရဖော်ရနဲ့ အမှုမှုဘုံဘာနာနဲ့ဒီလိုရှိနေတာတဲ့ဘုံဘာနာဆိုတာကအစင်းနဲ့တွေ့မှရှိတာဒီလိုယုံနာနေမှာဘုံဘာနာမရှိဘူးစဉ်းစားကြည့်ပေါ့အတန်းဆိုရင်ဘယ်နဲ့လုပ်ပြီးဖွာဖွာရှိလို့ဖြစ်မလို့အနံကိုဖွာဖွာဖြစ်အောင်ရှိလို့ဘယ်နဲ့လုပ်ဖြစ်မလဲအရာပါလေးရှိကြည့်စမ်းပါဦးသာပြရရတာကိုဖွာဖွာလုပ်ပြီးတော့ရှိလို့ဖြစ်ပါမလားမဖြစ်ပါဘူးအဲ့ဒါတွေကယုတ်တရားတွေမျိုးဖြစ်တယ်လို့ထားလိုက်အောင်တော့စိတ်တရားနာတရားတွေကိုတော့ဖွာဖွာလုပ်ပြီးရှိလို့ဘာမှမဖြစ်နိုင်အာယုံတို့တဲ့စိတ်လေးကိုဖွာဖွာလုပ်ကြည့်ပါဘယ်ဖြစ်လိမ့်မလို့လောဘကိုဖွာဖွာလုပ်ကြည့်စမ်းဒေါသကိုလုပ်ကြည့်စမ်းသင်္ချာတော့သင်ကြနေတာပဲသွားသွားပုံတဏ္ဍာနဲ့တော့မထင်နိုင်ပါဘူးဒုက္ခဝေဒနာတွေဟာသင်ကြနေတာပါပဲသွားသွားလို့ကြည့်လို့တော့ဘယ်ဖြစ်နိုင်မလို့အဲဒီတော့ပုံတဏ္ဍာနဲ့ရှိဖို့လည်းမဟုတ်ပါဘူးအမှန်ကတော့သဘောတရားတွေဆိုတာရှိဖို့ပါပဲသဘောတရားကိုရှိတော့သူ့လက္ခဏာနဲ့ရှိရမယ်သူ့ရာသသူ့ကိစ္စနဲ့ရှိရမယ်သူ့ပစ္စုပ္ပတံသူတင်ပေါ်ဝင်ချင်းရနဲ့ကြည့်ရမယ်ဒါကအထာထာမှာဆိုတဲ့စကားပါဘုရားပြောတာမဟုတ်ပါဘူးဘုဒ္ဓရှင်ကမှဒီလိုပြောထားပါလားလက္ခဏာရပါရိဝသေနာပြိခေတပါတဲ့လက္ခဏာရပါရိဝသေနာလက္ခဏာရပါစသည်တို့အလိုအခြင်းပြိခေတပါသိသိအကုန်၏ဒုက္ခတရားတွေရဲ့သံဃောရင်းသဘောလက္ခဏာနဲ့လဲရှိရမယ်သာသာခေါ်တဲ့ကိစ္စနဲ့လည်းရှိရမယ်ပြီးတော့အာရိဒရာယရှင်ဘောဂုံချင်းရပစ္စုထံလည်းရှိရမယ်တဲ့ဒီပါဠိကဥဒုံမယ်ဆိုတော့စာကြီးပင်ကြီးဖြစ်နေပါတယ်ဟောလူတိုင်းရှင်နေပြီလို့ဒါကတော့ဗိဓမ္မာရသင်္ဃာကျမ်းကဆိုထားတဲ့စကားလေးပါပဲအဲ့ဒါကတော့ကိုရင်လေးကြီးကျောင်းသားလေးတွေဒီမင်းကျောင်းသားတိုင်းမှာနေကြတဲ့ကိုရော်လေးတွေအားလုံးပဲဒီဗိဓမ္မာရသင်္ဃာကျမ်းကိုသင်ယူကြပါတယ်ဒါကြောင့်ကိုရင်လေးကြီးလည်းဒီပါဠိကိုနှုတ်တော့ရနေတာပဲအဲ့ဒါကအမှန်တန်ကြားပါတယ်ဘယ်လိုလဲဆိုတော့လက္ခဏာရတာပစ္စုပ္ပဌာနာပရထနာဝေသေနာနာမရူပပရိခောဒိဋ္ဌိကုသိုလ်ဤနာမအဲ့ဒါကိုကိုရင်လေးလည်းရနေပါတယ်ဘုန်းကြီးတို့လည်းဒီပါဠိကိုငငယ်တွေကနှုတ်တော့ရလာတာဒီခုတည်းကမမေ့ဘူးလက္ခဏာရတာပစ္စုပ္ပဌာနာပရထနာဝေသေနာလက္ခဏာအလိုသာသအလိုပစ္စုပ္ပဌာနာအလိုပရထနာအလိုအပြင်နာမရူပပရိကောနာယုတ်ကိုသင်ကြည့်ခြင်းနေရတိဝိသုရိနာမရတိဝိသုရိနီဤတဲ့ရတိဝိသုရိသင်ခြင်းလို့ရှိရင်နာယုတ်ကိုသင်ကြည့်ရမယ်နာယုတ်ကိုဘယ်လိုသင်ကြည့်ရမလဲလက္ခဏာနဲ့သင်ကြည့်ပါသာသနဲ့သင်ကြည့်ပါသစ္စုပ္ပဒံနဲ့ပရထာနဲ့သင်ကြည့်ပါတဲ့အဲ့ဒါပါပဲဟိုးစကိုင်းမျိုးကသရဗေဒတရားလဲအာရုဒ္ဓတဲ့ဉာဏ်ရှိပုဂ္ဂိုလ်ကြီးတို့ကဒီလိုပြောမှုပါတယ်ဗိဓမ္မာရသင်္ဃာကျမ်းကလက္ခဏာရတာပစ္စုဒါနာပရဒနာဝေဒနာနာမရူပပရိကောရတိဝုဒ္ဓိနာမဆိုတော့ဒီစာပိုင်းကလေးဟာသိကောင်းတာပဲဗျာဒီစာပိုင်းကလေးကိုသတိမပြုတဲ့ပုဂ္ဂိုလ်တွေကဝိပဿနာတရားကိုဟောရင်အမှုမှုမေခေါ်ဘာဘာတွေရောက်သွားတယ်ဗျာတဲ့သူကဒီလိုပြောတယ်ဟုတ်တယ်ဒီစာပိုင်းကလေးကိုသတိမပြုရင်အဲဒီအမှုမှုမေခေါ်ဘာဘာတွေကိုရောက်ကုန်တယ်အမှန်ကတော့ကျုပ်တရားတွေနာတရားတွေရှိရင်သူ့ကိုလက္ခဏာနဲ့ရင်လည်းရှိပါတဲ့သုံးဖို့သာသာရင်လည်းရှိပါတဲ့သုံးဖို့ပစ္စုပ္ပန်နဲ့ရင်လည်းရှိပါတဲ့အဲဒီတော့ဘောင်းနေပင်နေလို့ရှိတဲ့အခါမှာဘာကိုပြီးတယ်လဲဝါယောရကိုပြီးတယ်လို့ခွန်ကြီးတို့ကဖြေပါတယ်ဝါယောရကိုဘယ်လိုပြီးတယ်လဲလက္ခဏာနဲ့လည်းပြီးတယ်သာသာနဲ့လည်းပြီးတယ်ပစ္စုပ္ပန်နဲ့လည်းပြီးတယ်ဝါရီလက္ခဏာကဘာလဲရတာကဘာလဲပစ္စုတန်ကဘာလဲဒါလေးစိတ္တထုတ်ကိုရလိုးလာပါတယ်ဒါကြောင့်ဘုန်းကြီးတို့ကဒီမှာဆောင်းမှုလေးပေးထားတယ်ဘုန်းကြီးတို့ရဲ့တတိယကြီးတွေကတော့ဒါလေးကိုရနိုင်မှာပါအဲဒါလေးဆူကြောင်းစုထောက်ကံတောင်းခြင်းကြော်ခြင်းတည်းဆိုကံနာတဲ့တောင်းနာတဲ့ကျင်းနာတဲ့ရော့တာတဲ့အဲဒါဝါရောရရဲ့လက္ခဏာပဲ
အရာရာကဘယ်လိုဆိုတာလဲဆိုတော့ဝိထာမနာလက္ခဏာဝါယောဓာတုဝါယောဓာတုဝါယောဓာတိဝိထာမနာလက္ခဏာထောက်ကံဉ္စလက္ခဏာယူဝါယောဓာဆိုတာထောက်ကံဉ္စသဘောပဲထောက်ကံနာဝါယောဓာပဲအရာထဲမှာတော့ထောက်ကံတယ်လို့အသုံးထုံးသိရှိဘူးနည်းနည်းပဲရှိတယ်အိမ်ဒီပါလေးရိုင်းနေရင်ကြားထောက်တယ်ကြားကံတယ်လို့နည်းနည်းပါပါပြောဆိုလို့ရှိပါတယ်ဒီအထဲမှာအများသုံးနေကြတာကတော့တောင်းနေပြင်းနေလို့သုံးနေကြပါတယ်ယခုလက်ကလေးကိုဆန့်ပြီးတော့တန်းထားလိုက်လက်ထဲမှာစိတ်နဲ့စိုက်ကြည့်ဘာကိုတွေ့တော့တောင်းနေနေတာကိုတွေ့တယ်ဒါရကိုကျန်းမာလို့စသုံးနေဆိုရင်ထောက်ခံတယ်လို့ပြောရတယ်ဒီအသုံးနေဆိုရင်တော့တောင်းနေပြင်းနေလို့ပြောရတာပါပဲအခုထိုင်းနေရင်ခါကိုစမ်းသပ်ထားလိုက်ခါထဲမှာစိတ်နဲ့စိုက်ကြည့်ခါထဲကတောက်နေတာကိုတွေ့ရတယ်ဒါကလည်းစာသုံးနဲ့ပြောမယ်ဆိုလို့ရှိရင်ထောက်ကံတယ်လို့ပြောရတယ်ဒါကြောင့်ထောက်ကံတယ်တောက်နေတယ်ဆိုတာအတူတူပါပဲပြီးတော့ရောတယ်ဆိုတာကလည်းသူ့ရဲ့ဒင်းနာကိုထောက်ပြီးတော့ပြောရတာပါပဲသူတို့ပြောတာနဲ့ရှင်ကြည့်ရင်တော့သူ့ကိုလည်းတင်းတယ်လို့ပြောရတယ်ကျိုးသုံးဆောင်ရှင်ပြီးတော့တန်းထားတယ်ဆိုပါတော့ပထမကျိုးကိုအတင်းဆုံးဆွဲထားတယ်ဒုတိယကျိုးကိုအလယ်လတ်ဆွဲထားတယ်တတိယကျိုးကိုအယောဆုံးဆွဲထားတယ်ပြီးတော့အလယ်ကကျိုးလေးနဲ့ပြောမယ်အလယ်ကကျိုးလေးကမရောမတင်းဖြစ်နေတယ်သူ့ရဲ့တင်းနဲ့ကျိုးနဲ့စာကြည့်ရင်အလယ်ကကျိုးဟာယော့တယ်လို့ပြောမှာပဲသူရရောတဲ့ဟိုဘက်ကကျိုးနဲ့စာကြည့်ရင်တော့သူ့ကိုတင်းတယ်လို့ပဲပြောရမယ်။အဲဒါလိုပါပဲတင်းတယ်ရောတယ်ဆိုတာဟာအရင်ပိုင်းနဲ့ကြားပိုင်းပါပဲ။သူရတင်းတယ်စာကြည့်ရင်သူ့ကိုရောတယ်လို့ခေါ်ရတယ်။သူရရောတာနဲ့စာကြည့်ရင်သူ့ကိုတင်းတယ်လို့ခေါ်ရတယ်။ဒါကြောင့်မို့ထောက်ကံတောင်းနေရောခြင်းတမီတဲ့။ထောက်ကံသာတောင်းနေတာထောက်ကံသာတောင်းနေတာလို့ပဲရောတာလဲဝါယောဓပဲလို့မှတ်ရမယ်။ဘောင်းနေပင်ငယ်မှတ်တဲ့အခါဘာလို့သူ့တယ်လဲ။အာဓုက္ခသာတော့တကူတိုင်းနဲ့ရိုးရိုးပြီးမှာပေါ့။ဗိုက်ကြီးတိုင်းပြီးမှာပေါ့။ဘုံကြီးကမကြီးမှာဘူး။ဗိုက်ကြီးတိုင်းပြီးပင်ငယ်လို့လဲသိစမရှိပါဘူး။အာဓုက္ခသာရှိသေးတာပဲ။စစချင်းမဲ့ဖို့ကိုပဲရလိမ့်လို့။စစချင်းနာမရူပပြိစ္ဆာညာတော့မဖြစ်သေးပါဘူး။အရဇမာတော့ခုနကပြောခဲ့တဲ့အတိုင်းဤဝရဏတွေကိုရှင်းမှပြီးပဲနေရပါတယ်။ဒီနိဝရဏတွေဝိသမနာနေရာချင်းကိုယ်ရှင်မှုဆုံးကသိစဉ်ကြွယ်တယ်။အဲဒီလိုသိစဉ်ကြွယ်တဲ့အခါမှာပဲသူပြောနေတဲ့ထောက်ကံတောင်းနေတဲ့သဘောကိုပြည့်ပြည့်စုံစုံသိလာတာ။စစချင်းတော့ပဲသိနိုင်မလို့မသိနိုင်သေးပါဘူး။ပြီးပါတယ်လို့ခွန်ကြီးတို့ကကြွပြီးတော့တောင်းမခံဘူး။ကျွမ်းပါများလာတော့နိဝရဏတွေကျင်းစဉ်ကုန်တယ်။အဲဒီကကာလကြာတော့မှကောင်းတယ်လို့မှတ်ရင်ဘောင်းမိုက်ထဲကနေပြီးတော့တောင်းနေတဲ့သဘောတွေထင်ကြလာတယ်။ဘင်းတဲ့ခါကလာကြတော့လဲကြော့တဲ့သဘောတွေထင်ကြလာတယ်။ဒီလိုမထင်ရှားဘူးလို့ဘယ်သူမှမငြင်းနိုင်ဘူး။ဒီလိုကြရအားလို့ကြည့်ပါ။ဒီကြထင်ရှားပါတယ်။ဒါတော့ကောင်းတယ်ဘင်းတယ်လို့မှတ်တာထောက်ကန်တောင်းနေတဲ့သဘောကိုသိနေလို့ဝါယောဓကိုလက္ခဏာအပြင်အမှန်တိုင်းသိနေတာပဲ။သာသဘာဝလက္ခဏာနဲ့ယုတ်တရားကိုအမှန်တိုင်းကြည့်တာပဲလက္ခဏာရာသာရိဝေဒနာပြိဋ္ဌာဘာဆိုတဲ့ဥဒ္ဓုညီမနဲ့လည်းညီးနေတာပါပဲလက္ခဏာရာသာသုစုဒ္ဓါနရာဒနာဝေဒနာနာမရူပပြိဋ္ဌာဒုတိယဥဒ္ဓုညီနာမလို့ဆိုတဲ့မိဂမရသင်္ခါကြားနဲ့လည်းညီးနေတာပါပဲမားနေတာပဲကဲနောက်တစ်ပုဒ်ကိုဆွေးကြောင်းလို့ယဉ်ယံလှုပ်ရှားရွေသွားရသည်ဆိုယဉ်နေယိုင်နေလှုပ်ရှားတယ်ယူရဲသွားတယ်ဆိုတာအတူတူကြီးပါပဲဟောရတော့တာကွဲနေတာပါဘာရောကမရပါအဲ့တမှုရိနာရပါတဲ့ယူရှားခြင်းရပါယူရှားခြင်းကိစ္စကြီးပါတယ်ဝါရရရာသဆိုတာဝါရရရဲ့လုပ်ကိစ္စပါပဲဒါကြောင့် ဝါယောဓာရဲ့လောကဘာတော့ဆိုရင်သူ့လောကယူချနေတာပါပဲဝါယောဓာဆိုတာလေယုတ်ပဲသူကအားကောင်းရင်ယူနေတာပဲအခုလေးလေးကြည့်ပါအားကောင်းရင်လေးလေးဟာတဏှာတဏှာကိုကျွေးသွားနေတာပဲအားမကောင်းရင်တော့သူကတောင့်ပြီးတော့ငြိမ်းနေတယ်အဲဒီတော့ငြိမ်းတာငြိမ်းတာယူတာသွားတာလှူရှားတာတွေဟာဝါယောဓာရဲ့ရာသပဲသူကိစ္စပဲသူ့လောကကိုသူလုပ်နေတာပါပဲအောင်းနေပင်လည်းမှတ်တဲ့အခါမှာဒီရွေးရှားတဲ့သဘောတွေကိုမသိဘဲနေလို့ကိုမဖြစ်ပါဘူး။ဒါကတော့သူရှားပြီးနေလို့ဒါပဲ။ကောင်းရင်မှရင်ပြင်ဘက်ကိုတူရချင်းတူရချင်းတွေ့သွားတာကိုသိတယ်။ပြင်ရင်မှရင်ပြင်ဘက်ကိုတူချင်းတွေ့ချင်းတွေ့သွားတာကိုသိတယ်။ဒါကတော့ပြောစရာမလိုပါဘူး။အလူတင်ကြနေပါလေ။နောက်တစ်ခုကသစ္စုပ္ပဒါနဲ့ဒီလိုရပဲသွန်နေရဲ့ဆောင်းဆိုလူလိုရတဲ့ဆိုတာဝါယောဓလိုရတဲ့ကိုဆိုလိုပါတယ်ဝါယောဓမှာအလိုဆန္ဒတော့မရှိပါဘူးရုပ်ပဲဒါပေမဲ့လို့လောကဝါယကိုလိုက်ပြီးတော့သူလိုရတဲ့လိုစင်မှာသိထားပါတယ်လောကမှာမိုးဟာသူရွာကြီးညာရွာတယ်လေဟာလည်းသူတိုက်ကြီးညာတိုက်တယ်ဒီလိုလောကပြောနေကြပါတယ်အဲ့ဒါမျိုးပဲသူလိုရပဲလို့ဒီကသိလွယ်အောင်လို့တင်စားပြီးပြန်ထားပါတယ်သူပါဠိကအဘိနိဟာရကျေးဇူးဆောင်တယ်လို့ဆိုပါတယ်ကျေးဇူးဆိုတဲ့စကားကဒီအရက်ကလူတွေကနားမလဲပါဘူးဒါကြောင့်မို့အဲသူလိုရပဲလို့မလို့တင်စားပြီးတော့ကိုယ်စီမှာပြောထားပါလေ။အဲသူလိုရတဲ့ဆိုတာဝါယောဓရှိစုဥတ္တံပြီးတော့ကိုသွားမဲ့ဘက်ကိုသူလိုရပဲလို့ဆိုလိုပါလေ။သီရိဝဝါယောဆိုရင်စိတ်ဤလိုရပဲနဲ့ဝါယောဓဥတ္တံပြီးသွားမဲ့ဘက်အတူတူပါပဲ။ဒါတော့သူလိုရပဲဝါယောဓလိုရပဲဆိုတာနဲ့စိတ်ဤလိုရပဲဟာအတူတူပါပဲ။ဒါကြောင့်စိတ်ဤလိုရှိရဘက်ကိုသွန်းဆောင်သွားတယ်။ဒါကတော့လက်ကိုကိုယ်ရဆန့်ရမှာပူပြီးထင်ကြပါလေကိုယ်တဲ့အခါအတွင်းဘက်ကိုဆက်ဆောင်လာတယ်ဆန့်တဲ့အခါအပြင်ဘက်ကိုတွန်းဆောင်သွားတယ်သွားတဲ့အခါမှာရှိတဲ့ကိုထုတ်တဲ့အခါမှာနောက်ဘက်ကိုအဲစိတ်လိုကြည့်ရပဲတွန်းတွန်းသွားသလိုပဲဆဲဆဲလာသလိုပဲထင်ရတာတည်းဘောင်းနဲ့ပင်တဲ့အခါမှာလည်းအဲအပြင်ဘက်ကိုအတွင်းဘက်ကိုအတွင်းပုံနေသလိုဆဲဆောင်နေသလိုသင်ရတာတည်းအဲ့ဒါကဝါယောဓရဲ့အဘိညာရပစ္စုဌာန်နဲ့ပစ္စုဌာန်ဆိုတာကဒီစုံတစ်ခုကိုစဉ်းစားလိုက်ရင်စိတ်ထဲညာထဲမှာချင်းပေါ်လာတဲ့အချင်းညာချင်းနေပါပဲဘယ်လိုဟာလေးပဲလို့သင်ရတာဟာပစ္စုဌာန်မှာပဲ။ဘောင်းနဲ့ပင်နဲ့မှတ်တဲ့အခါမှာဘောင်းရုပ်ပင်ရုပ်ကလေးတွေဟာအပြင်ဘက်ကိုသွန်ပေါ်နေသလိုအတွင်းဘက်ကိုဆွဲလာနေသလိုအနေအချင်းညာထဲမှာသင်ကြားတယ်အဲ့ဒါအဘိညာရပစ္စုပ္ပဌာန်နဲ့သင်ကြားပြီးပြရတယ်အတိမှန်နေပါပဲဒါကြောင့်ဝါယောဓတိမှန်ညာယောဂီတဘုညာသံဃာကလေးပေးထားပါတယ်ဒါကယူကြည့်ပါတယ်ယူကြည့်လို့ဒါလေးကိုတရားဟောတိုင်းထည့်ပြီးတော့ဟောရတယ်တောက်ကံတောင်းခြင်းကြောခြင်းတမီရင်ငယ်လှုပ်ရှားရွေသွားရသည်သူလိုရပဲတွန်းလျဲဆောင်းသည်ဝါယောဓာပြိမာမြာယောဂီ့ဘာရကရှိသည်ပြီးရင်တောက်ကံတောင်းနေတဲ့ရော့တဲ့လက္ခဏာနဲ့လဲပြီးရလက္ခဏာနဲ့ရင်လဲပြီးရမယ်ရင်ငယ်လှုပ်ရှားရင်ငယ်လှုပ်ရှားတဲ့ရွေသွားတဲ့ဓာတ်နဲ့ရင်လဲပြီးရမယ်သီရဇာရုပ်ဆိုရင်စိတ်လိုရှိရပဲတရားဝါရုပ်ဆိုလို့ရှိရင်သူလိုရှိရပဲကုတ္တမိရပဲကိုတွန်းဆောင်ဆဲဆောင်သွားတဲ့ပစ္စုပ္ပန်နဲ့ရင်လည်းပြီးရမယ်ဒီလိုမျိုးတွေကဒီမျိုးနဲ့ပြီးရမယ်လို့ဆိုလိုပါတယ်ဘောင်းနဲ့ပိန်နဲ့ရှိမှပြီးဝါရရကိုသိနေရင်ကိုယ်ထဲမှာညောင်းတာပူတာနာကျင်ကြေခဲတာဒီလိုခံခဲ့တဲ့ဒုက္ခဝေဒနာတွေကပေါ်လာတဲ့ယောဂဝရဏတွေကမြတ်စွာဘုရားကဘယ်လိုဟောခဲ့တယ်လဲဆိုတော့ ဒုက္ခဝေရဏံဆင်းရဲသောခံစားမှုကိုဝိရိယမနောဝါခံစားသည်ရှိတော့လေဝါခံစားစေခံစားခြင်းလေဒုက္ခဝေရဏံဆင်းရဲသောခံစားမှုကိုဝိရိယမီတိခံစားသည်ဟူ၍ပဇာနာတိပြီးဒီလိုခံစားမှုတွေဖြစ်တဲ့အခါမှာညောင်းရင်ညောင်းတာဟာဆင်းရဲခံစားမှုပဲမြင်ရင်ဘူရာနာရင်နာရာဟာဆင်းရဲခံစားမှုပဲဒီဆင်းရဲခံစားမှုတွေကိုခံစားတဲ့အခါမှာဘယ်လိုပြရမလဲဆိုတော့ဝိရိယမိဣတိခံစားသည်ဟူ၍ပဇာနာတိပြရမယ်ကစ္စာမူပုလို့ပဲပါဠိတရာနီကပါဠိတရာနီယောဂနဲ့စစ်ဆေးကြည့်ရင်ဝေရယာမိလို့အာမယောဂနဲ့ဟောထားတယ်။ဒီချာချာရှိရှိစုံစုံနဲ့ပြန်ရင်အဟံငါသည်ဝေရယာမိခံစားဤလို့ဒီလိုနဲ့ပြန်ရတယ်။ယဉ်ညာမှာလဲပါဠိတော်ရှင်တို့ရဲ့အညီဆိုလို့ရှိရင်ငါခံစားဤလို့မှတ်ရပေလိမ့်မယ်။အဲ့ဒါဟာပါဠိရဲ့ဘာသာပြန်မယ်။အဲ့ဒါကိုမှားလို့ဆိုရင်ဘုရားပါဠိတော်ကိုလည်းစွတ်စွဲရာရောက်ပါတယ်ဒါပေမဲ့ခံစားယူဆိုတဲ့ဘာသာပြန်ရခံစားတယ်ဆိုတဲ့ဝဟာရကိုပမာဝတည်းမသုံးဘူးရင်ဘူးလေလို့ပဲပြောပါတယ်နာရင်နာတယ်ညောင်းရင်ညောင်းတယ်ဒီလိုပဲပြောပါတယ်ဒါကြောင့်ဘူးရင်ဘူးတယ်မှာဖို့နာရင်လည်းနာတယ်မှာဖို့ညောင်းရင်လည်းညောင်းတယ်မှာဖို့ညွှန်ပြနေပါတယ်အဲဒီညွှန်ပြတဲ့အတိုင်းရှင်းမှရင်မကောင်းတဲ့ခံစားမှုတွေကိုသိကြပဲဒါကတော့အမှန်တန်ကြားပါတယ်ဒုက္ခဝေဒနာမကောင်းတဲ့အတုထီများကိုခံစားတဲ့လက္ခဏာရှိတယ်ဒုက္ခဒုက္ခဝေဒနာသည်အနိဋ္ဌဘုဒ္ဓဘာနုဝေဒနာလက္ခဏာလိုမရှိရတဲ့အတွေ့အထိမကောင်းတဲ့အတွေ့အထိကိုခံစားခြင်းလက္ခဏာရှိပါတယ်မကောင်းတဲ့အတွေ့အထိခံစားခြင်းဟာဒုက္ခပဲပြီးတော့ညောင်းတယ်ညောင်းတယ်ပူတယ်ပူတယ်လို့မှတ်နေတဲ့အခါမှာမကောင်းတဲ့အတွေ့အထိကိုခံစားနေတာတွေဟာသိထင်ရှားနေပါတယ်ဘာမှသာမယဖြစ်စရာမရှိဘူးဒီဒုက္ခဝေဒနာရဲ့လက္ခဏာကိုသူသိချင်ရသိနေတာပဲဒါလည်းဆောင်းမုတ်လေးပေးထားပါတယ်ကဲဆိုရမယ်အတွေ့ဆုံးများခံစားရသည်ဆိုစိတ်အားကုန်ခံညွန်းနှွမ်းစေသည်ဆိုဒါနာမိလာပနာရတံနဲ့ရှင်တဲ့တွဲတဲ့တန်းမြုပ်တရားတွေကိုမျက်မှောက်စီရတယ်ရှင်တဲ့တွဲတဲ့တန်းမြုပ်တရားတွေဆိုတာဆုစီရတဲ့တရားတွေပဲဒီမှာတော့ဗမာလိုတူတူနဲ့နားလည်အောင်လို့ဆရာကုံခန်းလို့ဘုန်းကြီးကသိထားပါတယ်ဒီဒုက္ခဝေဒနာတွေဟာစိတ်ကိုအာရုံသွားစေရတယ်ဒါကတော့ကြေကျိုးစရာမလိုပါဘူးသူကြောက်ဟာနေကောင်းနေလို့ဆိုရင်တဏှာဆန်းဆန်းနဲ့အမှန်တရားရှိနေတာပဲစိတ်တွေလည်းထက်ပါနေတာပဲနေမကောင်းလာရင်တော့အဲ့ဒီစိတ်တွေဟာတကားတဲ့အားပြော့ကျသွားတယ်ဒီလိုပဲညောင်းတာဘူးတာကြိုက်တာခဲတာတွေဖြစ်ပေါ်လာရင်လည်းစိတ်ကလေးကနည်းနည်းတော့ယော့သွားတာပဲဒါကြောင့်စိတ်အားကုန်ခန်းစေတဲ့သဘောကသင်ကြားပါတယ်အဲ့ဒါဒုက္ခဝေဒနာရဲ့အရသာပါပဲသိရကုန်ခံညှိနှိုင်းစေတာဟာဒုက္ခဝေဒနာရဲ့အလုကိစ္စပါပဲဒါလည်းရှိမှနေတဲ့သူမှထင်ရှားပါတယ်ပြီးတော့ကာယကဘာရပစ္စုပ္ပန္နာနဲ့ကိုယ်ရဲကနှိမ့်ဆဲပြီးခံခဲ့နေတဲ့သဘောကလေးအနေအချင်းလဲထင်ရှားတယ်ကိုယ်ရဲမှာနှိမ့်ဆဲနေတဲ့သဘောကိုယ်ရဲမှာခံခဲ့နေတဲ့သဘောပေါ့ဆူလေဆူတော့ညနေညနေနဲ့နှိမ့်ဆက်နေတယ်လို့ပြောလေကိုယ်ထဲမှာနှိမ့်ဆက်ပြီးတော့အခံခဲ့နေတဲ့သဘောအနေအချင်းလည်းထင်ရှားပါတယ်တဲ့အဲ့ဒါဟာဒုက္ခဝေဒနာရဲ့ပစ္စုပ္ပန်တဲ့ဒါလည်းယောဂီမှာအမှန်တန်ထင်ရှားပါတယ်ကိုယ်ထဲနှိမ့်ဆက်ခံခဲ့ခြင်းဆိုကိုယ်ထဲနှိမ့်ဆက်ခံခဲ့ခြင်းကိုယ်ထဲနှိမ့်ဆက်ခံခဲ့ ဆင်းရဲ့ဒီညေညာယောဂီဆိုညောင်းနာပူရာနာကျင်ကြဲတာတွေမှတ်နေရင်ကိုယ်တော်ကအခံခက်တာတွေပြီးတာကတော့ပြောစရာမလိုဘူးအဲ့ဒါဒီနေ့ကြောင်ကြီးကိုသိနေတော့တာပဲကိုယ်တော်ကညောင်ညာစူးနေသလိုပဲငင်းငင်းငင်းနဲ့တကားတဲ့ခံဆက်နေလိုက်တာဒီမှာကိုထင်ရှားပါတယ်အဲဒီလိုသိရင်ဒုက္ခဝေဒနာကိုလက္ခဏာနဲ့ရာသာနဲ့ပစ္စုပ္ပထာနဲ့အမှန်တိုင်းသိတာပါပဲတဲ့ငင်းငင်းဒုက္ခဝေဒနာဆိုတဲ့ခြမ်းမာတွေကိုရှိရင်လဲဒီတိုင်းကြည့်တာပါပဲဥပ္ပဒါဝေဒနာတွေလို့ရှိရင်လည်းဒီတိုင်းကြည့်တာပါပဲဒီမှာတပါးသောစိတ်စိတ်တွေတွေရှိရင်လည်းဒီတိုင်းကြည့်တာပါပဲဒီရဲ့လက္ခဏာရာသပစ္စုပ္ပန်တွေကိုမှတ်ယုံနေတဲ့အကုန်လုံးကြည့်ပါတယ်အဲဒါတွေကိုကြက်မှတ်နေရတာမဟုတ်ပါဘူးဖြစ်စေဖြစ်ခိုက်တရားလေးတွေကိုရှိနေလို့ရှိရင်သဘောမှန်တွေကိုသိလာတာပါပဲဒီလက္ခဏာထင်ရှားတဲ့အခါမှာအဲ့ဒီလက္ခဏာနဲ့ပြီးတယ်။သူ့ရဲ့ဒုစရထင်ရှားတဲ့အခါမှာအဲ့ဒီရာသနဲ့ပြီးတယ်။သူ့ရဲ့အချင်းရာထင်ရှားတဲ့အခါမှာအဲ့ဒီအချင်းရာပစ္စုပ္ပန်နဲ့ပြီးတယ်။ပြီးတော့စိတ်ဆိုတာဟာအာရဏဝိဇာရဏလက္ခဏာအာယုံကိုကြည့်ခြင်းသဘောရှိတယ်။ခိုင်ဆိုရမယ်။အာယုံပြီးတော့သဘောရှိပြီဆိုစိတ်ကူးလေးကိုဖြစ်တိုင်းဖြစ်တိုင်းမှစိတ်ကူးလေးဟာအောင်ရရသွားတယ်။နှင်းများစားတတ်နေတယ်လို့ပဲ။စိတ်ကူးလေးကအာယုံကိုဖမ်းဖမ်းမိပြီးနေတယ်။စိတ်ကအာယုံကြည့်ရဆိုတာကတော့သင်ကြပါတယ်။မြင်လာမှလည်းယင်မြင်ပြီးရစိတ်ကလေးကမြင်ရတဲ့စိတ်လေးကိုဖမ်းယူလိုက်တယ်လို့ပဲ။အာယုံကြည့်ရသဘောလေးသင်ကြတယ်။ရာမရင်လည်းအပန်လေးကိုဖမ်းလိုက်သလိုပဲ။နာယမမရင်လည်းအနံလေးကိုဖမ်းလိုက်သလိုပဲ။သာယမမရင်လည်းရတာလေးကိုဖမ်းလိုက်သလိုပဲ။အတွေ့အထိလေးတွေမှတ်တဲ့အခါမှာလည်းတွေ့ထူရတဲ့အယုံလေးတွေကိုဖမ်းဖမ်းယူနေသလိုပဲ။စိတ်ကူးတိုင်းစိတ်ကူးတိုင်းလည်းစိတ်ကူးလေးတွေကိုစိတ်ကူးတယ်၊စဉ်းစားတယ်၊ကြံစည်တယ်၊စသည်ချင်းမှယင်အဲ့ဒီအာယုံလေးတွေကိုဖမ်းဖမ်းပြီးယူနေတယ်လို့ပဲသိနေတယ်။အဲ့ဒါစိတ်ပါပဲတဲ့။အာယုံကိုသိတာဟာစိတ်ရဲ့လက္ခဏာပါပဲတဲ့။စိတ်ဆိုတာကအာယုံကိုသိရသဘောရှိပါတယ်တဲ့။အာယုံကိုသိတဲ့ဒီလက္ခဏာကတော့ယောဂီပုဂ္ဂိုလ်မှအမှန်တရားပါတယ်။သာတ္တဒီပစေမတ္တဒီပစေလက်တွေ့အားဖြင့်ဒီတိုင်းရှိမှဒီတိုင်းထင်ကြတာပဲတချို့များဘာသာမှမတတ်ဘူးသို့တော်လည်းပင်ဝဉဏ်ကတော်တော်ကောင်းတယ်ပင်ဝဉဏ်ကောင်းတဲ့ပုဂ္ဂိုလ်ကအတိလည်းရှင်းတယ်ပြောလည်းပြောရတယ်သာသင်ထားတဲ့ပုဂ္ဂိုလ်တောင်တချို့ကသူ့လိုမပြောရဘူးသူကသူချင်းရရှင်းပြပေးလိုက်တာများတော်တော်ကိုအံ့ဩစရာကောင်းပါတယ်တချို့ကလူကြီးတောင်မဟုတ်ဘူးကလေးငယ်ငယ်လေးငယ်ငယ်လေးကြီးလေးဆယ်တနေရွယ်ဆယ်တနေရွယ်တို့ပေါ့လေဒီလိုကလေးလေးတချို့ကပြောပြောရတယ်သူတို့ရဲ့စိတ်ကလေးတွေသူ့မြေပုံဟာသိရှင်းနေတယ်အမတန်ကောင်းပါတယ်ပြီးတော့စိတ်ရာပုဗ္ဗေကမရာသာရှင်မတရားတွေရဲ့ရှိသွားခြင်းကိစ္စရှိတယ်စိတ်ကရှင်မတရားတွေရဲ့ရှိကသွားနေသလိုပဲဒီလာကြဟေးလို့ခေါ်ပြီးရှိကသွားနေသလိုပဲရှိသွားခြင်းကိစ္စကိုလုပ်နေပါတယ်ဒါလည်းပြပါတယ်ခင်ဆိုရမယ်ကောင်းတော့လားရှိသွားရသည်ဆိုအများစုပေါင်းပြီးအလုပ်တစ်ခုလုပ်တဲ့အခါကလား ကောင်းကောင်းပုဂ္ဂိုလ်ကအချစ်ဆောင်ပြီးလုပ်ရတယ်။အဲဒီလိုပဲစိတ်ကလေးကရှိကဆောင်းဆောင်သွားနေတယ်လို့ပဲဖြစ်နေတယ်။သူကရှိကဆောင်းသွားတော့နောက်ပါလိုက်ပြီးတော့လောဘဖြစ်၊ဒေါသဖြစ်၊တရားဖြစ်၊ပဋိဖြစ်ပေါ်လင်။ဒီနောက်ပါလိုက်ဖြစ်နေတယ်လို့ထင်ရတယ်။ဒါကြောင့်စိတ်ကကောင်းကောင်းလို့ပဲရှိသွားတဲ့သဘောဟာထင်ရှားပါတယ်။စိတ်ရဲ့ပစ္စုပ္ပန်ကတော့ပိဋကဏိပစ္စုပ္ပန်နာရှင်းစိမ့်နဲ့ဆက်ဆက်သောအားဖြင့်ထင်သောအချင်းရာရှိ၏။ဗာဏနာပစ္စုပ္ပန်နံလို့ဆိုထားတာလည်းရှိတယ်။ဒါကလည်းရှင်းစိမ့်နဲ့ဆက်ဆက်ပြီးတော့ဖြစ်တဲ့အချင်းရာရှိတယ်လို့ဆိုလိုတာပါပဲ။ဒါကြောင့်သံဃောကရှင်းစိမ့်နဲ့ဆက်ထားဖြစ်သည်လို့ဆိုထားတယ်။စိတ်ကလေးတစ်ခုကိုမှားလိုက်အဲဒါကပျောက်သွားတယ်။နောက်စိတ်ကလေးတစ်ခုကပေါ်လာတယ်။အဲဒီစိတ်ကလေးကိုမှားလိုက်သူကကြောက်သွားပြီးတော့နောက်စိတ်ကလေးတစ်ခုကပေါ်လာကြတယ်။အဲဒီစိတ်ကလေးကိုမှားလိုက်သူကကြောက်သွားပြီးတော့နောက်စိတ်ကလေးတစ်ခုကပေါ်လာကြတယ်။ဒီလိုကြီးစိတ်ကလေးတွေတစ်ခုတစ်ခုဆက်ကဆက်ကပေါ်ပေါ်လာတာကိုတွေ့ရတော့ယောဂီပုဂ္ဂိုလ်ကဒီလိုသဘောကျလာတယ်။စိတ်တွေကအစမပြတ်ဖြစ်နေတာပဲ။ဒီစိတ်ကလေးရှိမှလည်းကြောက်သွားရင်နောက်စိတ်တစ်ခုကဖြစ်လာကြမှာပဲ။စိတ်တွေကတစ်ခုပြီးတစ်ခုအစမပြတ်ဖြစ်နေတာပဲလို့သဘောကျလာပါတယ်။အဲဒါယောဂီမှာအမှန်အကုန်သင်ကြားပါတယ်။ကဲဆိုရမယ်။ရှင်းစိမ့်နေစာအထထာဖြစ်သည်ဆို။စိတ်တရားမှတ်သားညာယောဂီဆိုရတဲ့ကဝါယောဓကိုလက္ခဏာနဲ့ရာသာနဲ့ပိစုဒါနဲ့ပြီးပုံကိုပြောပြီးနန္တရားတွေကလည်းဝေဒနာနဲ့စိတ်ကိုလက္ခဏာနဲ့ရာသာနဲ့ပိစုဒါနဲ့ပြီးပုံကိုပြောပြီး